တောင်ကကဥစင်ကျော်သူလွတ်တယ်လို့ကြားတယ်။ပြန်နေတဲ့အထဲမှာဥကျော်ခိုင်သူကလွတ်တော်ကိုယ်စလဲပါစစ်ဆေးကျော်နေပြီ။အဲ့ဒါကိုဥကျော်ခိုင်တော့မလွတ်သေးဘူး။နောက်တစ်ခုကဥကျော်ခိုင်နဲ့ပတ်သက်ပြီးတော့ကျွန်တော်ကိုယ်တိုင်သိတာဥကျော်ခိုင်ကရန်ကုန်မှာလာပြီးတော့အစည်းအဝေးတက်တာ။ဒီလိုတောင်ကမှာဖြစ်ပြနေတဲ့အချိန်ကျွန်တော်သိသလားဥကျော်ခိုင်ရန်ကုန်မှာပဲရှိတယ်။အဲ့တော့ရန်ကု နောက်တစ်ခုကကျွန်တော်တို့ဗမော်မှာဟိုကျွန်တော်တို့ဆရာဗမော်ညွန့်ွဲ့ရယ်ဥဇော်သင်းရယ်နောက်တစ်ယောက်ရယ်၃ယောက်တနည်းကလွတ်တယ်လို့ကျွန်တော်တို့စီအကြောင်းကြပါတယ်အဲသူတို့ထဲမှာတော့ဥပမင်းဆိုတာတယောက်ကျန်နေသေးတယ
်ဥညာဝင်းပြောပြသွားတာပါခွားမျိုးကဖမ်းခံရသူပြည်သူ့လွတ်တော်ကိုယ်စားလှယ်ဥကျော်ခိုင်ဟာထောင်နှံ9နှစ်ခွဲအပြစ်ပေးခံရသူဖြစ်ပါတယ်အသက်ကလည်း85နှစ်ရှိပြီးကျမ်းမာရေးလည်းမကောင်းသူမှုမိသားစုကတော်တော်လေးကိုစိတ်ပူနေတယ်လို့ဆိုပါတယ်အခုလိုဖမ်းထားတဲ့ NLG ပါတီဝင်တချို့ကိုပြန်လွှတ်ပေးတာမျိုးရှိပေမဲ့ဆက်ပြီးဖမ်းဆီးမှုတွေတော့ရှိနေသေးပါပဲ NLG ပါတီကမနေ့ကထုတ်ပြန်ကြေးအရတနင်္ဂနွေနိုင်ငံလုံးမှာအဖမ်းခံရသူပါတီဝင်286ဦးရှိတယ်လို့သိရပါတယ်ဒါအပြင်အဖမ်းခံရသူတွေကတချို့ကိုနှိရှေထောင်ဒဏ်တွေချလိုက်တယ်လို့ပဲတချို့ကိုတော့အဖြစ်ကံလဲချမှတ်ခြင်းမရှိသဘဲဘယ်မှာဖမ်းဆီးထိန်းသိမ်းထားရဲဆိုတာကိုလည်းမိသားစုဝင်တွေကိုဆက်သွယ်ပြောဆိုခြင်းမရှိပါဘူးမိထလာမျိုးကအဖမ်းခံရသူမြို့နယ် NLD အတွင်းမူဒေါ်မြင့်မြင့်အေးရဲ့မိသားစုဝင်တူကအခုလိုပြောပြပါဗျာပါရတယ
်တမလို့ဘာအကြောင်းမှမပြောပြန်သေးဘူးမသိဘူး
ဥတင်ကဥတင်ကအနေမျိုးတက်နေတယ်ပဲဖမ်းတာအဲ့ဒါမသိဘူးတမလို့ဒါမှမဟုတ်ဟိုဘက်နေ့ကတော့ဖြစ်မောင်ရဲ့အင်းကြီးရဲ့ပေါ့နော်အဲ့အဲ့ဒီဝတ်စုံလေးရတယ်ဟုတ်ကဲ့ပေးလိုက်ပါအောင်လို့ပဲအဲ့လိုမျိုးရာဝတ်တက်လူကြီးရလေဒါတောင်းခွာတော့စီရပြီးမှထားရဆိုတာတော့မပြောတော့ဘ
ူး NLD ပါတီဝင်တွေလိုပဲ88မျိုးဆက်ចောင်းသားတွေကိုလည်းဆက်ပြီးဖမ်းဆီးနေသေးရှိပါတယ်အလားတူဆန္ဒပြပွဲနဲ့ပတ်သက်တဲ့တန်ဃာတော်တွေလိုကိုလည်းအာဏာပိုင်တွေကလိုက်လံရှာဖွေဖမ်းဆီးနေပါတယ်ဖမ်းထားသူတွေနဲ့ပတ်သက်ပြီးမိသားစုဝင်တွေကိုဘာမှအသိမပေးတာကြောင့်အဖမ်းခံသူမိသားစုဝင်တချို့ကရန်ကုန် ICRC ကမ္ဘာကျက်ချင်ကြီးအဖွဲ့ရုံးကိုအကြောင်းကြားတိုင်ကြားထားတာလည်းရှိပါတယ်။ဒါပေမဲ့ ICRC အနေနဲ့လည်းလက်ရှိအခြေအနေမှာအကျဉ်းသားတွေကိုတွေးဆွန်ခွင့်မရတာမို့အာဏာပိုင်တွေကအဖမ်းခံသူတွေနဲ့တွေးဆွန်ခွင့်ပေးဖို့ပန်ကြားထားတယ်လို့စုံစမ်းသိရှိရပါတယ်ခင်ဗျာ။